ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့အိန္ဒိယနိုင်ငံတဝန်းအသွာအလာတွေကိုပိတ်ပင်ထားတာကြောင့်စားဝတ်နေရေးအကျပ်တဲကြုံတွေ့နေရတဲ့တန်ပေါင်းများစွာသောပြည်သူတွေကိုအကူအညီပေးမဲ့စီးပွားရေးအစီအစဉ်တစ်ရပ်ကိုအိန္ဒိယအစိုးရကကြေညာလိုက်ပါတယ်။ဒီအစီအစဉ်အရအမေရိကန်ဒေါ်လာ 22.6 ဘီလီယံသုံးစွဲသွားမှာဖြစ်ပါတယ်။စည်ရသားပြည်သူတွေ၊လုံသမားတွေနဲ့အကူအညီလက်လောလိုအပ်နေသူတွေအတွက်သုံးလတာအသုံးပြုနိုင်မဲ့အစားအစာခွဲထန်းတဲ့ငွေကြေးကိုအစိုးရကထောက်ပံ့ပေးရသွားမှာဖြစ်တယ်လို့အိန္ဒိယဗန္ဒယီဝန်ကြီးနာမလာစီတာရာမန်ကပြောပါတယ်။ကိုရိုနာကူးစက်မှုကိုထိန်းချုပ်ဖို့ဗိုလ်ဒုနေကစလို့အသွာအလာတွေကိုသုံးပတ်ကြာပိတ်ပင်ထားတာကြောင့်အိန္ဒိယပြည်သူ 1.3 ဘီလီယံအိမ်ပြင်မထွက်ရသလိုစီးပွားရေးလုပ်ငန်းတွေလည်းရပ်တန့်သွားခဲ့ရပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာကူးစက်သူ649ဦးတွေ့ရှိခဲ့ပြီး73ဦးသေဆုံးခဲ့ပါတယ်။ကူးစက်မှုရေအတွက်ဟာအမေရိကန်နဲ့ဥရောပနိုင်ငံတွေမှာလိုပဲအိန္ဒိယနိုင်ငံမှာလည်းတရှိန်တိုးမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။အခုလိုအသွာအလာပိတ်ပင်ထားတဲ့အကြောင်းနိုင်ငံတွေကလည်းလွတ်လပ်စွာဆင်းရဲနွမ်းပါတဲ့ပြည်သူတွေပေါ်စိုးစိုးဝါးဝါးထိခိုက်နိုင်တယ်ဆိုပြီးစိုးရိမ်မှုတွေထွက်ပေါ်နေတာပါ။မြို့တော်ညူဒေးလီမှာတော့ကြတာပရင်းတွေကအစိုးရအကြောင်းတွေမှာချက်ပြုတ်ကျွေးပြတဲ့အစားတောက်တွေကိုစီးရဲနွမ်းပါတဲ့သူတွေကိုစတင်ဝင်ပြကျွေးနေရပြီဖြစ်ပါတယ်။